ဂျီမန်နိုင်ငံတွင်းကဒီကုန်းနစ်ကြတဲ့ပြည်တွင်းစစ်အဆုံးသတ်ရေးစစ်ဆင်ညှိနှိုင်းမှုတွေနိုင်ငံတကာကြိုးပမ်းမှုအစိပ်ပိုင်းတရအနေနဲ့အီရန်နောက်ခံပြီးထားတဲ့ဟူသီသဘောတူညီနဲ့ဆွေးနွေးဖို့ဆော်ရီတောင်ရှိသူတွေဂျီမန်မျိုးတော်ကိုရောက်ရှိနေပါတယ်။ဂျီမန်နိုင်ငံဆိုင်ရာဆော်ရီတမ်မကြီးဖြစ်တဲ့မိုဟာမက်ဘင်ဆိုင်ယက်အယ်ဂျဘာဦးဆောင်တဲ့ဆော်ရီအာရေဘီယာကူစလေဖွဲ့ဟာဟူသီဒီဘိုနိုင်ငံရေးကောင်စီရဲ့ကြီးကဲမာဒီအယ်မာရှက်နဲ့တွေ့ဆုံမှုရှိတယ်လို့ဟူသီသဘောတူထုတ်လွှင့်တဲ့စာပါသတင်းဌာနကကြေညာပါတယ်။စင်နေတော့ကဒီယီမန်မြို့တော်ဆန်နာကိုရောက်ရှိလာတဲ့အိုမန်နိုင်ငံရဲ့ကိုယ်စားလှယ်ဖွဲ့ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိတယ်လို့အမည်မဖော်တဲ့အရင်းမြစ်ကိုကိုးကားပြီးတော့ဆဘာသတင်းဌာနကကြေညာသွားပါတယ်။ဒေသတွင်းမှာအားလုံးပါပြီးတော့တာရှိခိုင်ခံ့မဲ့ညီညာရေးတစ်ခုရလာဖို့နီလန်းတွေကိုဆော်ဒီနဲ့အိုမန်တာဝန်ရှိသူတွေကဆွေးနွေးသွားမယ်လို့ဟူသီခေါင်းဆောင်တူဖြစ်တဲ့မိုဟာမက်အယ်ဘူခက်က Twitter မှာရေးပါတယ်။ဆော်ဒီနဲ့ဟူသီဆိုအကြားညီညာရေးရရှိမှုဟာနှစ်ဖက်စလုံးအတွက်ကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်ပြီးတော့တမိုင်းစာမျက်နှာဟောင်းကိုဖယ်ပြီးတော့ညီညာရေးရရှိရေးပတ်ပေါင်းစုကဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဂျီမန်ဆိုင်ရာကုလကုစလေရုံးဘက်ကတစုံတရာမှတ်ချက်မပေးသလိုဆော်ဒီဘက်ကလည်းတုံ့ပြန်မှုထွက်မလာသေးပါဘူး။ဂျီမန်နိုင်ငံပြည်တွင်းစစ်ဘောင်နိုင်ငံတကာကအတိအမှတ်ပြုထားတဲ့အစိုးရဟာနိုင်ငံရဲ့တောင်ပိုင်းကိုထွက်ပြေးရပြီးတော့နောက်ပိုင်းမှာတော့ဆော်ရီအာရေဘီယာနိုင်ငံထဲမှာပြည်ပရောက်အစိုးရတရားဖြစ်ရပ်တည်နေရပါတယ်။အဲဒီနောက်ဂျီမန်ပြည်တွင်းစစ်ဟာဆော်ဒီနဲ့အီရန်ကြားဒေသအတွင်းတဆင့်ငံစစ်ပွဲအတွင်ပြောင်းခဲ့ပါတယ်။အော်တိုဘာလအတွင်းကကုန်ဆုံးခဲ့တဲ့ဒီအပြစ်ခတ်ရစည်းသဘောတူညီချက်ကိုအသက်ပြန်သွင်းဖို့ဆော်ဒီနဲ့ဟူသီစ်သဘုံတို့အကြားပြီးခဲ့တဲ့လကသဘောတူညီချက်မူကြမ်းတရရခဲ့ပါတယ်။ဒီသဘောတူညီချက်ဟာယီမန်မှာနိုင်ငံရေးစနစ်ဝက်တွေပြန်စနိုင်ဖို့မျှော်လင့်ထားတာလို့ဆော်ဒီနဲ့ယီမန်တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။